ရှမ်းပြည်နယ်မြောက်ပိုင်းပလောင်အုပ်ချုပ်ခွင့်ရဒေသအနန်းဆန်းမြို့နယ်ဟုံဆွမ်းရွာမှာစစ်ကောင်စီတပ်ကပစ်ခတ်ခဲ့တဲ့လက်နက်ကြီး ကြီးကြာရောက်ပောက်ကွဲခဲ့တဲ့အတွက်ခလေးတယောက်တိစုံပြီးတော့လူ၄ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာတစ်တုံညာနှစ်ခွန်စစ်စင်ရေးစခဲ့တဲ့နောက်ပိုင်းမှာခလေးဆက်၄ယောက်အပါအဝင်အရက်သား50ကျော်တိစုံထိခိုက်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ100ကျော်ရှိနေတယ်လို့အများစုကလေကြောင်းကဘုံကျေးတာနဲ့လက်နက်ကြီးပစ်ခတ်တာခံခဲ့ရတဲ့အတွက်ကြောင့်ဒေသရင်းအခြေစိုက်တ ညီနောင်မဟာမိတ်သုံးဘွဲ့ကအရေးပါတဲ့မြို့ကြီးတချို့နဲ့ယာနဲ့ချီတဲ့စစ်ကောင်စီတပ်စခန်းနေတင်းယူခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကတက်ခိုက်တာလက်နက်ကြီးနဲ့နေစဉ်ရက်ဆက်ပစ်ခတ်တက်ခိုက်တာတွေရှိခဲ့တာပါဒီအပိုင်းအတွင်းမှာတော့ပလောင်ကိုပိုင်ဥချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကဘုံကျဲတာလက်နက်ကြီးပစ်ခတ်တာတွေရှိခဲ့ကြောင်းဒေသခံသတင်းအရင်းမြစ်တွေက VOA ကိုပြောပါတယ်မနေ့20ရက်နေ့ညတကောင်ရံအချိန်မှာနမ်ဆန်မြို့နယ်အုံဆွန်မြို့မှာလက်နက်ကြီးကြီးကြားရောက်တာကြောင့်ထိခိုက်သေးဆုံးတာတွေရှိခဲ့ကြောင်းတအောင်းအမျိုးသမီးအဖွဲ့ TWO ကတာဝန်ရှိသူတူကအခုလိုပြောပါတယ
်အမနေ့ညကညတကောင်ရံစီအဆမမကျော်လာကြတော့အောင်ဆုံးရောတောင်မင်းမျိုးနဲ့နိုင်ငံမျိုးနဲ့ခွဲမှရှိတဲ့ဒီအကောင်စီကနေဒီမှာဖြစ်လာတဲ့လက်နက်ကြီးကသူတို့ရဲ့အိမ်မှာကြာတာအိမ်မှာကြာပြီးမှဒီကလေးတယောက်တည်တယ်ပြီးသူမိဘနဲ့ယောက်ဖြီးတယ်သူရဲ့အဖိုးဖြီးတယ်ပေါ့နော်ပြီးအင်းမင်းမချင်းကဒီကလေးတယောက်လည်းပြန်ဖြီးထားတယ်ပေါ့နော်ဖြီးရကလေးယောက်ကလေးတယောက်ကတော့တည်တယ်ပေါ့နော်နမ်ဆန်မျိုးနဲ့အောင်ဆုံးအဆူအောင်ဆုံးရော
စကူရဲ့နေညဆယ်နာရီခတ်မှာတော့နမ်ဆန်မြို့နယ်မြို့သစ်ရွာမှာစစ်ကောင်စီလေကြောင်းကဘုံကျဲခဲ့တာကြောင့်ကလေးငယ်တယောက်အပါအဝင်2ဦးသေဆုံးပြီး10ဦးဒဏ်ရာရခဲ့ပါတယ်။20ရက်နေ့နေ့ကင်းမှာတော့နမ်ဆန်မိုင်းငော့ဘက်ကနေမြို့သစ်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပြီးပန်နင်းရွာမှာလက်နက်ကြီးကြတာကြောင့်အဖွဲ့အစည်းတူထိခိုက်ခဲ့ကြောင်းဆက်ပြောပါတယ်။မနေ့က20ရက်နေ့က
တော့ဒီနမ်ဆန်ကမြို့သစ်ကိုပြစ်လိုက်တဲ့အချိန်မှာလက်နက်ကြီးကဟုတ်ဖက်ပန်နင်းအုပ်စုပန်နင်းရွာမှာလည်းကြတယ်ကျတော့ဒီအပါတူဖြီးတယ်တနင်္လာအပါတူပေါ့နော်သူကခြေတော်တွေမှာဖြီးတယ်သူအိမ်မှာပဲနေတယ်မလက်မကြီးကဒီသူသူရဲ့အိမ်ရှိလမ်းမှာကြတယ်ခြံထဲမှာကြတယ်ပေါ့နော်ဟာပေါ့နော်သူအသက်က80ကျော်ပြီအဲ့ဒါမမီတော့က
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာညီနောင်မဟာမိတ်သုံးဘွဲ့ရဲ့1029စစ်စင်ရေးစတင်ပြီးနောက်မှာအရသာတေဆုံးသူ53ဦးနဲ့ထိခိုက်သူ101ဦးရှိခဲ့ပြီးအဲ့ဒီထဲမှာတေဆုံးကလေး14ဦးနဲ့ထိခိုက်9ဦးပါဝင်ကြောင်းအများစုဟာလေကြောင်းတက်ခတ်မှုနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ဖြစ်ကြောင်းအခုလိုဆက်ပြောပါတယ်။
90ဒီအော်တိုဘန်ဆက်ကနေဒီနေ့ချီပေါ်နော်ရထားတဲ့ကဒီတေဆုံးတဲ့သူကတော့93ဦးရှိတယ်ဒီတန်ရရတဲ့သူက101ဦးရှိရပေါ့နော်။အဲ့ဒီလူဦးရေ93ယောက်ထဲမှာဆိုတော့ကလေးက14ယောက်ပါတယ်ကြာ။ကလေးရပါတယ်ဖြစ်သေးတော့နော်ဗနပြီးတိုင်ရရတာကကလေးတက်တက်ပဲခဏရောဗနအများဆုံးကတော့ဒီဖြစ်သေးတော့ရတဲ့အကြောင်းရင်းကတော့လက်နက်ကြီးနဲ့ပြစ်တဲ့ဟာပြီးဒီလေးရင်းနဲ့ပုံကျဲတဲ့ဟာလေးဗော
တေဆုံးထိခိုက်သူအများစုဟာနောင်ချိုကြောင်မဲလာရှိုမန်တုံနမ်ဆန်တိန်နီကုတ်ခိုင်မုံကိုကျူကုတ်ပန်ဆိုင်မြို့နယ်တွေကဖြစ်တယ်လို့ဆိုပါတယ်တောင်တက် DNL ကလည်းလက်နေကြီးထိမှန်တာကြောင့်နမ်ဆန်မြို့နယ်အုံဆွန်ရွာမှာကလေးတယောက်တေဆုံးပြီး၄ဦးဒဏ်ရာရကြောင်းနဲ့နမ်ခမ်းမြို့ကိုလေကြောင်းကဘုံကျဲတိုက်ခိုက်ကြောင်းသတင်းထုတ်ပြန်ထားသလို DNL ရဲ့ပြောဆိုခွင့်ရှိသူတာဝန်ခံကလည်းအခုလိုအတည်ပြုပြောဆိုပါတယ
်မနေ့ညပေါ့လေနော်20ရက်နေ့ဒီညနေ5နာရီဝန်းကျင်ပေါ့လေစစ်ကောက်စစ်ကတိဟာနမ်ဆန်တက်ကနေဒီအုံဆွန်ရွာဘက်ကိုနော်လက်နေကြီးတလုံးဖြစ်တယ်အဲ့ဒီလက်နက်ကြီးကြောင့်ကလေးငယ်တူတေဆုံးပြီးတော့မှ၄ဦးတော့ထိခိုက်ဒဏ်ရာရတယ်
။ဒီကနေ့တော့တိုက်ပွဲသတင်းမရှိသေးကြောင်းသတင်းရရင်ည9နာရီခန့်မှာတိုက်ပွဲသတင်းထုတ်ပြန်မှာဖြစ်ကြောင်း TNL ရဲ့ပြောရေးဆိုခွင့်ရှိသူယုံတာဝန်ခံကပြောပါတယ်။ကိုကန့် MNDAA ကလည်းဒီနေ့တိုက်ပွဲသတင်းထုတ်ပြန်တာမရှိသေးသလိုပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာလည်းအကြောင်းမပြန်သေးပါဘူး။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးမှူးရုံးUNOCHA မြန်မာကတော့အော်တိုဘာလ29ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်း5000နီးပါးရှိသွားပြီလို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ